Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်မတ်လ29ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနေ့ထုတ်လွှင့်ပေးမဲ့သတင်းတွေကတော့ရုရှားကျူးကျော်မှုကိုကာကွယ်တာဟာဒီမိုကရေစီကိုကာကွယ်တာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်တန်ကပြောကြားလိုက်တဲ့သတင်းအာရပ်အစ္စရေးညီလာခံတက်ရောက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအစ္စရေးကိုရောက်ရှိသွားတဲ့သတင်းအာဖဂန်မှာမိန်းကလေးတွေကြောင်းမတရားဆုံးဖြတ်ချက်ကိုတာလီဘန်တွေကပြန်ပြီးပြင်ဆင်လိုက်မယ်လို့ကုလသမဂ္ဂကမျှော်လင့်တဲ့သတင်းတွေဖြစ်ပါတယ်အဲဒီနောက်ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုလည်းဆက်လက်တင်ပြပေးမှာပါအဲ့ဒီအထက်ကအမည်အနေနဲ့ကြားမှာတကူကတော့
အဲ့ဒါပြင်ကျွန်တော်တို့နေမြေတော်မှာလည်းနေ့တိုင်းနေ့စဉ်ရဆက်လို့လို့တိုက်ခွေးတွေအကြီးကျယ်ဖြစ်နေတာကြတော့တစ်ဖက်ကနေသူဖိတ်တဲ့ဝိုးသွားတဲ့တယ်ဆိုပြီးတော့အဲ့ဒါကြီးကလည်းဘလို့မှမဟုတ်တော့ဘူးလေ
ဒီကနေ့တမ်မတော်နေ့အခမ်းအနားဖိတ်ကြားတဲ့အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့သဘောထားဆက်သွယ်မေးမြန်းချက်မှာနားဆင်ကြရမှာဖြစ်ပါတယ်ကရင်ပြည်နယ်ကော့ကရိတ်နဲ့မြဝတီအဝေးပြေးလမ်းမကြီးကိုဒီကနေ့ကအစယာယီအသုံးမပြုကြဘူးKNU ကပိတ်ပင်လိုက်ကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍအနေနဲ့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။တကယ်ခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုစော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
။ကဘာတလောနောက်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်နိုင်ဖို့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းစနေနေ့ကပိုလန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ
် It's nothing less than a direct challenge to the rule-based international order established since the end of World War II.
ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းချမှတ်ခဲ့တဲ့စီးနင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာဥပဒေကိုဓာတ်ရိုက်စိန်ခေါ်လိုက်တာပါလို့ဒုတိယကမ္ဘာစစ်တွင်ပြိုကျပျက်စီးခဲ့တဲ့အပိုင်းအစတွေနဲ့1980နဲ့80ပြည့်လွန်နှစ်တွေမှာပြန်ပြီးတည်ဆောက်ခဲ့တဲ့ပိုလန်နိုင်ငံဝါဆောမြို့ကအထင်ကြီးနေရာဖြစ်တဲ့ Royal Castle မှာပြောကြတဲ့မိန့်ခွန်းမှာပြောခဲ့တာပါအကျဉ်းမဲ့အာဏာနဲ့ထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်အင်အားသုံးသတင်းမှားတွေကိုတုံးပြီးစိတ်လိုက်မှန်ပါလို့ရဖြစ်နေလဲပြောဆိုခဲ့ပါတယ်ရေရှည်တိုက်ပွဲအတွက်တန်လျှင်ထန်ချကြိုးပမ်းချဖို့လည်းတိုက်တွန်းခဲ့တာပါသမ္မတဘိုင်ဒန်မိန့်ခွန်းတိုက်ရိုက်ထုတ်လွှင့်ချက်ကိုနားထောင်ဖို့အတွက်ယူကရိန်းဒုက္ခသည်တွေအပါအဝင်ပရိသတ် 3,000 လောက်ဟာလေ Royal Castle ရှိမှာစုဝေးရောက်ရှိခဲ့ကြပါတယ်။ American သမ္မတကတော့ Russia သမ္မတ Vladimir Putin အနေနဲ့ NATO ပိုင်နဲ့ထဲကလက်မတော်မကျူးကျော်ဖို့လေမင်ကွန်းမှာတတိပေးခဲ့တာပါ။ American သမ္မတ Biden ဟာမင်ကွန်းမပြောခင်အစောပိုင်းမှာပိုလန်သမ္မတ Andrzej Duda အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီး Ukraine ပေါ် Russia ကျူးကျော်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ဒီချိန်ထဲမှာပဲ Ukraine အနောက်ပိုင်းက Lviv ဒေသမှာစနေနေ့က rocket launcher နဲ့တိုက်ခတ်မှုနှစ်ခုကြောင့်လူ9ဦးဒဏ်ရာရခဲ့တယ်လို့ကနူးအသတင်းအချက်အလက်တွေကိုကိုးကားပြီးမြို့တော်ဝင်ကပြောပါတယ်လူရေ9သိန်းလောက်ရှိတဲ့မြို့ဟာဒုက္ခသည်တွေလာရောက်ခိုးလုံတဲ့အဓိကမြို့တစ်မြို့ဖြစ်ပြီးစနေနေ့မတိုင်ခင်အချိန်ထိအတိုက်ခိုက်ခံရတာမရှိခဲ့ဘူးပါဘူးရုရှားရဲ့ဝင်ရောက်ကျူးကျော်မှုကိုခံနေရတဲ့ယူကရိန်းနိုင်ငံကအရက်သားတွေရဲ့လုံခြုံရေးဆိုင်ရာအထောက်အကူဖြစ်နေ American အစိုးရကနောက်ထပ်ဒေါ်လာတန်တရာချထားပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကကြေညာပါတယ်။ဒါဟာယူကရိန်းပြည်ထောင်စုဝန်ကြီးဌာနအနေနဲ့နေဆက်လုံခြုံရေးတရားဥပဒေစိုးမိုးရေးဆိုင်ရာအထောက်အကူဖြစ်ရတဲ့အစိုးရအဆောက်အုံတွေကိုအကာအကွယ်ပေးရေးကိစ္စရပ်တွေမှာသုံးစွဲနိုင်ဖို့အတွက်ရည်ရွယ်ကြောင်းနိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အခုနောက်ထပ်ပေးတဲ့အကူအညီတွေနဲ့ယူကရိန်းရဲတွေ၊နေကြာဆောင်တပ်ဖွဲ့ဝင်တွေအတွက်တဦးချင်းကာကွယ်ရေးအသုံးဆောင်ပစ္စည်းတွေ၊ဆေးဘက်ဆိုင်ရာပစ္စည်းတွေကြီးကားကားတွေဆက်သွယ်ရေးပစ္စည်းတွေကိုပံ့ပိုးပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုဟာကိုယ့်နိုင်ငံနဲ့ကိုယ့်ဒီမိုကရေစီကိုကာကွယ်နေတဲ့ Ukraine အစိုးရနဲ့ပြည်သူတွေနဲ့အတူဆက်လက်ရပ်တည်ပံ့ပိုးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင် Russia သမ္မတ Vladimir Putin အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပစ်ဖို့ဆက်လက်တိုက်တွန်းကြောင်းလည်းဖော်ပြထားပါတယ်။ Ukraine သမ္မတ Volodymyr Zelensky ဟာ ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ဒိုဟာညီလာခံကိုမမျှော်လင့်ဘဲတက်ရောက်ခဲ့ပြီးစွန့်ရင်အတွက်ရုရှားစီကရေနံမရတဲ့အတွက်ရေနံကျွေးဝတဲ့နိုင်ငံတွေဘက်ကထုတ်လုပ်မှုတိုးမြင့်ပေးဖို့တောင်းဆိုလိုက်ပါတယ်။ February 24ရက်ရုရှားကစတင်ကျူးကျော်ခဲ့ခြင်းကစပြီးကမ္ဘာနိုင်ငံတွေကိုဆက်သွယ်ပြောကြားနေတဲ့ယူကရိန်းသမ္မတကကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကိုအကူအညီပေးဖို့ပါတောင်းဆိုနေတာဖြစ်ပါတယ်။ယူကရိန်းကမာရီပိုမြို့ကိုဖျက်ဆီးတဲ့လို့ရဟာစီးရီးယားစစ်ပွဲအတွင်းအလက်ပုံမျိုးကိုဖျက်ဆီးတာနဲ့တူနေကြောင်းပြောကြားခဲ့တယ်လို့ယူကရိန်းစစ်တမ်းတွေကိုရုရှားဖျက်ဆီးတဲ့အတွက်ကုန်ပစ္စည်းမတင်ပို့နိုင်တာဟာတကမ္ဘာလုံးကိုရက်ခတ်မှာဖြစ်ကြောင်းလည်းပြောပါတယ်။အရှေ့လယ်ပိုင်းဒေသကအီဂျစ်လိုနိုင်ငံမျိုးဟာယူကရိန်းကဂျုံကိုနှိခိုးနေရတာဖြစ်ပါတယ်။ဥရောပနိုင်ငံတွေအတွက်အရေးပါတဲ့ရုရှားရဲ့ရေနံတင်ပို့မှုအတွက်အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူထားတာကြောင့်ကမ္ဘာတဘာဝဓာတ်ငွေအကြီးအကျယ်ထုတ်နေတဲ့ကာတာလိုနိုင်ငံမျိုးကထုတ်လုပ်မှုပုံမိုတိုးမြှင့်ဖို့လဲယူကရိန်းသမ္မတကပန်ကြားခဲ့တာပါရုရှားကအခုစစ်ပွဲမှာနျူကလ িয়ার လက်နက်ကိုအသုံးပြုနိုင်ခြင်းရှိတယ်လို့ပြောဆိုထားတာကြောင့်ရုရှားဟာကမ္ဘာကိုသူ့နျူကလ িয়ার လက်နက်တွေနဲ့ချိမ့်ချောက်နေတာဖြစ်ကြောင်းလဲသမ္မတဇလန်စကီကဝေဖန်ပါတယ်ညီလာခံမှာအစ္စရေးနဲ့ကာတာတို့ကလည်းဟမတ်စစ်သွေးကြော်တွေထိန်းချုပ်ထားတဲ့ဂါဇာကမ်းရောင်ဒေသကတင်းမာနေမှုတွေရောပါရေးအတွက်ဆွေးနွေးခဲ့ကြတာပါကာတာကလည်းအစ္စရေးရဲ့ခွင့်ပြုချက်နဲ့ဂါဇာဒေသကိုလူသားဆန္ဒမှုအကူအညီတွေပေးရဖို့အတွက်လှုံ့ဆော်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထနီဘလင်ကင်ဟာအစ္စရေးအာရဗ်နီလာခံတက်ရောက်ဖို့အတွက်စနေနေ့မှာအစ္စရေးကိုရောက်ရှိသွားပါပြီ။ဒီခီးစဉ်အတွင်းအီရန်နျူကလ িয়ার အရေးနဲ့ယူကရိန်းကိုရုရှားကျူးကျော်မှုဆန်ရကိစ္စရပ်တွေဆွေးနွေးဖို့ရှိပါတယ်။ဝန်ကြီးဘလင်ကင်ဟာတနင်္ဂနွေနေ့မှာအစ္စရေးဝန်ကြီးချုပ်နက်ဖလီဘန်နက်နဲ့တွေ့ဆုံဖို့ရှိတယ်လို့အမေရိကန်နိုင်ငံချိုင်းဌာနကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဟာယူကရိန်းရုရှားပြဿနာအဆုံးသတ်ရေးအတွက်ဂျာဝင်ဆောင်ရွက်ဖို့စ조사နေသူဖြစ်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးယန်လက်ပစ်ကသူဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်နဲ့အာရဗ်လေးနိုင်ငံဖြစ်တဲ့ UAE, အာရဗ်စော်ဘွားများပြည်တော်စုဘာရိန်း၊မော်ရိုကိုနဲ့အီဂျစ်ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တမိုင်းဝင်ဆွေးနွေးပွဲကိုတနင်္ဂနွေနဲ့တနင်္လာနေ့တွေမှာကျင်းပမှာဖြစ်ကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးယုံကထုတ်ပြန်ပါတယ်။ဒီနီလာကန်ကိုအစ္စရေးပထမဆုံးဝန်ကြီးချုပ်ဒေးဗစ်ဘန်ဂိုရင်းအနားယူရာအစ္စရေးတောင်ပိုင်းဆာလဘူဂါရာဟိုတယ်မှာကျင်းပမှာဖြစ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32kHz 933 နဲ့9383ည92.49kHz 6153ညပထမနာရီဝက်မှာလိုင်းလန်မီတာ190 kHz 1505လို့အနေပြီးထုတ်လွှင့်ပြနေပါတယ်ခင်ဗျာ
။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်
။အီရန်နျူကလ িয়ার အရေးသဘောတူညီချက်ပြန်ရဖို့နှိစက်နေပြီလို့ဥရောပသမဂ္ဂ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုဇက်ဘိုရဲကစနေနေ့မှာပြောဆိုလိုက်ပါတယ
်။ I cannot tell if we are going to have a last agreement.We are very close.
နောက်ဆုံးသဘောတူညီချက်ရတော့မယ်လို့ကျွန်တော်မပြောနိုင်ပါဘူး။ဒါပေမဲ့အတော်နှိစက်နေပါပြီလို့ကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကိုရောက်ရှိနေစဉ်ဂျိုဇက်ဘိုရဲကပြောဆိုခဲ့တာပါ။အီရန်နျူကလ িয়ার အရေး2015ခုနှစ်သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားဆွေးနွေးနေကြတာပါ။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုရပ်ဆိုင်မယ်ဆိုရင်သူ့ဘော်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်ဆိုတဲ့အချက်မျိုးတွေလည်းပါဝင်ပါတယ်။အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေဟာသဘောတူညီချက်ရဖို့အတော်ကလေးနှိစက်လာနေချိန်မှာရုရှားကတောင်းဆိုမှုတွေလှုပ်လာတာကြောင့်တုံ့ဆိုင်သွားခဲ့တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်အမေရိကန်ကရုရှားဘော်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေဟာအီရန်နဲ့ရုရှားအကြားကုန်သွယ်ရေးပေါ်တက်ရောက်မှုမရှိစေရဘူးလို့ရုရှားဘက်ကတောင်းဆိုခဲ့ပါတယ်။ဆော်ဒီအာရေဗီယာဥဆောင်တဲ့တပ်ပေါင်းစုကနေအီရန်ကြောတောက်နောက်ခံပေးထားတဲ့ဟူတီတပုံတွေတင်ထားတဲ့ယေမန်နိုင်ငံမြို့တော်ဆာနာနဲ့ပင်လယ်နီဒေသကအဓိကကျတဲ့မြို့ကြီးဖြစ်တဲ့ဟိုဒီဒါမြို့တို့ကိုလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဆော်ဒီအာရေဗီယာနိုင်ငံဂျဒါမြို့မှာရှိတဲ့ယေနန်တူလောင်ယုံတွေကိုဟူတီတပုံတွေကတိုက်ခိုက်ခဲ့ပြီးနောက်တနေ့မှာအခုလို sorry ဥဆောင်တဲ့တပ်ပေါင်းစုကဒေသောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ် sorry arabia ကိုအဓိကချိန်ချောက်နေတဲ့နေရာတွေကို ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့စော်ရီအာရီဗီယာဥဆောင်တဲ့တပ်ပေါင်းစုရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်တာကီအယ်မက်ဂီကစော်ရီအာရီဗီယာအစိုးရသတင်းစာကနေပြောဆိုခဲ့ပါတယ်။လေကြောင်းကတိုက်ခိုက်မှုတွေဟာမြို့တော်မှာရှိတဲ့ဓာအားပေးစက်ရုံတစ်ခုလောင်စာစီတူလောင်ဖြန့်ဖြူးရာနေရာတစ်ခုနဲ့အစိုးရပိုင်းရုံးဌာနတစ်ခုကိုထိမှန်ခဲ့တယ်လို့ဟူတီတပုံတွေရဲ့သတင်းဌာနကပြောဆိုခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံး၈ဦးသေဆုံးခဲ့ပြီးလေဦးဒဏ်ရာရခဲ့တယ်လို့လည်းပြောဆိုပါတယ်။ရေမြင်ဆန်ရကုလသမဂ္ဂတာဝန်ရှိသူတွေကတော့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့အရဖက်စိတ်ကန်းနေနဲ့အရဖက်အခြေခံအစအဦးတွေကိုရှောင်ရှားကြဖို့နှစ်ဖက်စလုံးကိုတတိပေးတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ21ရက်နေ့တုန်းကတောတောင်ထူထပ်ရာတရုတ်နိုင်ငံတောင်ပိုင်းဝူဂျိုးမြို့နီးပြက်ကျသွားခဲ့တဲ့လေယာဉ်မှာလိုက်ပါသွားတဲ့လေယာဉ်ဝင်တန်းနဲ့ဖြီးတဲ့132ဦးလုံးသေဆုံးသွားခဲ့ကြောင်းစနေနေ့မှာတရုတ်အရပ်ဖက်လေရင်ပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေကအတည်ပြုကြေညာလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလေရင်ပြတ်ကျခဲ့ပြီးနောက်အသက်ရှင်ကျန်ရစ်သူများရှိနိုင်မလားဆိုပြီးကယ်ဆယ်ရေးသမားတွေကတောတောင်နေအကြရှာဖွေခဲ့ကြသလိုကျန်ရစ်သူမိသားစုနဲ့ဆွေမျိုးသားချင်းတွေကလည်းစောင့်ဆိုင်းနေခဲ့ကြပါတယ်။ကရီးတဲ့123ဦးနဲ့လေရင်ဝင်တန်း9ဦးလိုက်ပါလာတဲ့ China Eastern Airlines ကBoeing 737 jet လေယာဉ်ဟာအမြင့်တင်1900ကျော်မှပြန်တန်းနေစဉ်ရုတ်တရက်အရှင်ပြင်းစွာထိုးကျခဲ့ပြီးမိနစ်ပိုင်းအတွင်းမှာတင်ပြတ်ကျသွားခဲ့တာဖြစ်ပါတယ်။ဘာကြောင့်လေယာဉ်ပြတ်ကျခဲ့တဲ့ဆိုတဲ့အကြောင်းရင်းကိုတော့အခုအထိမသိရသေးပါဘူး။ China Eastern Airlines ကတော့ဒီပြတ်ကျသွားတဲ့လေယာဉ်ဟာတက်တန်း9နှစ်ရှိပြီဖြစ်ပြီးမပြန်တန်းမီစစ်ဆေးမှုတွေအရာတတ်မှတ်ထားတဲ့လိုအပ်ချက်အလုံးပြည့်စုံတယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဆဲကျော်တဲ့ရဲမိန်ကလေးငယ်တွေကိုပညာသင်ခွင့်မပေးဖို့ဆုံးဖြတ်ချက်ကိုတာလီဘန်တွေအနေနဲ့မကြမီပြန်လည်ပြင်ဆင်ဖို့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ23ရက်နေ့ကကျောင်းတွေပြန်ဖွင့်ချိန်မှာမိန်ကလေးတွေကိုတက်ခွင့်မပေးဖို့တာလီဘန်တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်တွေနဲ့ဒီသန့်ဆွေးနွေးဖို့အစီအစဉ်ကိုအမေရိကန်ကဖျက်သိမ်းခဲ့ပါတယ်။တာလီဘန်တွေအနေနဲ့ဒီဆုံးဖြတ်ချက်ကိုမကြမီရပ်ပိုင်းအတွင်းပြန်လည်ပြင်ဆင်လိမ့်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်သောမတ်ဝက်စ်ကဒိုဟာညီလာခံမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကျောင်းလေးပြန်ဖွင့်ရမှာကျောင်းဝတ်စုံဝတ်ဆင်တာအပါအဝင်အစ္စလာမစ်ဥပဒေနဲ့အညီစီစဉ်စရာတွေရှိနေသေးတယ်ဆိုပြီးထောက်တန်းကနေအထက်ကျောင်းသူတွေကိုကျောင်းတက်ခွင့်ပေးမဲ့အစီအစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်တာပါ။စနေနေ့မှာပဲအာဖဂန်မြို့တော်ကဘူးမှာကျောင်းတက်ခွင့်မရတဲ့ကျောင်းသူတွေ၊မိဘတွေ၊ဆရာမတွေနဲ့လူခွေးလှူရှားသူတွေဒါဇင်နဲ့ချီပြီးတာလီဘန်ပညာရေးဝန်ကြီးဌာနရှေ့မှာဆန္ဒပြခဲ့ကြပါတယ်။ပညာရေးဟာအခြေခံအခွင့်အရေးဖြစ်တဲ့ဆိုတဲ့ sign board ဒီကိုလည်းကန်ဆောင်ခဲ့ကြပါတယ
်။ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုစုံမှုကျော်တို့ကပြောပြပေးကြတာပါ VO American တန်ရဲ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်ဒီကနေ့ကြောက်တဲ့တပ်မတော်နေ့အတွက်နေပြည်တော်မှာကျင်းပတော်မယ့်အခမ်းအနားတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားခဲ့ပေမဲ့KNU KN မြို့သားအစည်းအဝေးပါဝင်တချို့အဖွဲ့တွေကတော့တက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးအချက်အတဲတွေနဲ့လက်နက်ကိုင်ပြိပခါတွေပေါ်ပေါက်နေချိန်မှာစစ်ကောင်စီကကျင်းပမဲ့တိုင်းရင်းသားတက်စစ်ကောင်စီကကျင်းပမဲ့တက်မတော်နေအပေါ်တိုင်းရင်းသားအဖွဲ့တချို့ရဲ့သဘောထားတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စီအနာသိမ့်ပြီးဒုတိယကြိမ်ကျင်းပတဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားကိုဖိတ်ကြားမှုဒီတစ်ခေါက်ထူးခြားပုံကို KNU ပြောခွင့်ရဖို့စောတော်နေက
ဖိတ်စာတော့ရပါတယ်ထူးခြားတာတော့ဟိုဥက္ကဋ္ဌမဟုတ်ဘူးဆိုတော့ဒုက္ခပါနော်ဒါမှမဟုတ်ဘူးဆိုတော့အတွင်းမှုပါနော်အတွင်းမှုဆိုရင်လည်းအတွင်းမှုတယောက်ဒါပေမဲ့နောက်ထပ်တယောက်နဲ့ပါနော်နောက်ထပ်တယောက်ဆိုတာဘိုးကုံတူတယောက်တယောက်ရောပါနော်ဆိုတော့အဲ့ဒီမှာနှစ်ယောက်ပါနော်အဲ့လိုမျိုးဖိတ်တာတော့ရှိတယ်အဲ့တော့လည်းဒီလိုမျိုးပဲနောက်တက်ရမယ်ဒီလိုမျိုးဟိုရာသူဒီလိုဟာမျိုးနဲ့သွားတက်ရမယ်ဆိုတော့ဒေါက်တာမဖော်ပြောဒီဟာအစီအနာရှိဖိတ်ထားတဲ့တမ်ရိုနေဆိုတဲ့ဟာနေကြီးရကြီးဘာမျိုးကိုကျွန်တော်တို့တက်ဖို့လုံးဝမသိတော့ပါဘူးအဲ့ဒါပြင်ကျွန်တော်တို့လည်းနေတိုင်းနေ့စဉ်ရဆက်လို့တိုက်ပွဲတွေအကြီးကျယ်ဖြစ်နေတာကြတော့ တစ်ဖက်ကနေသူဖိတ်တယ်ဘိုးသွားတဲ့တယ်ဆိုကြတယ်အဲ့ဒါကြီးကလည်းဘလို့မှမဟုတ်ဘူးလေ
အဲ့ဒီတော့တခြားဘယ်ဖွဲ့တွေတက်နိုင်ဖို့ရှိနိုင်ပါလဲလို့မေးရမှာ KNU နိုင်ငံသားကြီးအကြီးအကဲလည်းဖြစ်တဲ့ဘယ်လိုစော်တော်နီက
ဘယ်သူတက်မယ်ဆိုတော့မသိဘူးလေဒါပေမဲ့တက်မဲ့ဖွဲ့ရှိမှာတော့သိကြဘာလို့ဆိုတော့ပြီးခဲ့တဲ့နှစ်တုန်းကလည်းဒီလိုအပွဲမျိုးလည်းတက်ခဲ့တာပဲတမတော်နေဟိုကဖိတ်တယ်ဆိုလည်းပွားနာပဲအဲ့ဒီနေ့တုန်းကလည်းဒီတန်းပြီမှာဒီဆက်နာရှင်ဆက်ရှင်တို့လူလူတွေကအဟုံးကျွကျွဖြစ်ပြီးတော့တခါတည်းအကြီးကျယ်ပြတ်တဲ့နေပဲလေဒီကိစ္စနဲ့အိုက်ကြရဲမှာအဲ့ဒီလည်းမှာတော့တက်ရတာပဲကျွန်တော်တို့ဘက်ကတော့ဘာမှတက်စရာအကြောင်းမရှိဘူးကျွန်တော်တို့မူဝါဒလုံးဝဆန့်ကျင်တယ်ကယ်ယူများတယောက်တည်းလျာပြဒီလိုပွားပြီးတော့တက်မဆိုလည်းဒါကျွန်တော်တို့လုံးဝကိုစားပြုတော့မဟုတ်ဘူးလေ
တင်နေရမှာတက်နိုင်တဲ့နောက်အဖွဲ့တွေကိုမေးရမှာ PNL ကိုဥဆောင်နာယကဥခိုကာက
ကျွန်တော်တို့ကြားတော့ဟိုအပွဲဘက်တွင်မူခွန်တွန်းတင်တဲ့ဘုံမကြီးကျွဲတော်လေနေရောက် PNL လောကတော့တွားတယ်ဆိုကျွန်တော်သမယသတင်းပို့လို့ကျွန်တော်ပြည်ပါတယ်ပုံမှန်တော့ဒါတော့တော့ကြတာပဲကျွန်တော်တို့ EKB နဲ့ PC ကတော့တွားနေကြပါလေဆိုတော့ပုံမှန်အနောက်ဘက်တော့ဟို PLP ကလည်းတွားမှတ်တယ်ပုံပွဲမော်မော်လည်းတွားမှတ်တယ်သူတို့လည်းတွားနေကြတယ်အလုံး၅ဘွဲ၆ဘွဲလောက်တော့သွားနိုင်တယ
်အဲဒီတော့ရှေ့ဆက်အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာဖရိုစော်တော်နီကဆက်ပြီ
းဟိုလက်ရှိကာလမှာတော့စစ်ကောင်စီကနေပြီးတော့ဟိုနော်တစ်ဖက်ကနေအပြစ်ခံရစီတွေမုံမောင်ပြောပြီးတော့တစ်ဖက်ကနေပြောဒီလိုမျိုးအကြီးကျယ်စစ်ဆင်တာတွေနော်ဒီလိုလူတို့ပုံမှာရန်ကားပြီးတော့ဒီခါတည်းတတ်ရဖြတ်တယ်အခုလည်းဒီမဆုံးဘူးအဲအဲ့ဒီကနေပြီးတော့ဟိုဘယ်လိုပြောရမလဲစစ်ဆင်ရင်တောင်မှလုံးဝစစ်ဆင်တဲ့လုံးဝပတ်တဲ့ဥစားပေါ့နော်တရားသားပြမသက်သက်ဘူးလို့ပြစ်ခတ်တာလည်းကုရက်တီကမရသေးဘူးအဲ့ဒါတွေကတော့ကျွန်တော်တို့ကဘလို့မှလက်ခံလို့မရဘူးလေဒါတွေကကျွန်တော်ပြောတာရက်တီပြီးတော့ဆန့်ကျင်တက်ပြသွားမှာဖြစ်တယ်ဘလို့ဖြစ်ဒီအခက်အခဲကာလမှာတော့ဟိုကျွန်တော်တို့ကတော့ဒီလူတူနဲ့ပဲတစားရက်တီပြီးတော့ဒီဆောင်းနိုင်အောင်ကျွန်တော်ခီးကိုဆက်သွားမယ်ဆိုတော့ကျွန်တော်ဒါပဲပြောချင်ပါတယ
်ကြာပြေအခုအခမ်းအနားကိုတက်ရကနေဘလို့အကျိုးဆက်ကိုမျှော်လင့်ချပါလဲလို့မေးရမှာဥခိုကာက
တမတော်နဲ့ရှိမှညပိုင်းသမင်းစားပွဲရှိမှ28မှာကြာတော့သွားတဲ့အဖွဲ့တွေကိုကျော်ရပြေတော့အမိတ်ဆက်တာလေးပေါ့ဗျာခါတိုင်းလုပ်နေကြပါလို့ဖေးကန်ဝိုင်းနဲ့မိတ်ဆက်ကြောင်ဝိုင်းလေးတော့ရှိမှတယ်။မင်းကြောင့်ကြီးကတော့ဒီအခုကသူတက်ကမဟုတ်တဲ့ခါကျတော့ဒါမှမဟုတ်သူတို့မိတ်ဆက်မှတယ်။အခုဖွဲ့နေတဲ့ကော်မတီရဲ့ဖက်ဒရယ်လေးလာရဲ့ကော်မတီတို့ဒီကောင်သူသဘောတူစာချုပ်အစိတ်ပိုင်းပုံကော်မတီတို့ဖွဲ့နေတာဟုတ်ဘူးကျုပ်ဇဝင်းပူရှင်ဥဆောင်မှာတခုဘူကျုပ်အေးဝင်းဥဆောင်မှာတခုအဲ့ဒီကော်မရှင်ရဲ့ကိစ္စလည်းမမရှင်းပြမလားမသိဘူး။နည်းတော့အဲ့ဒီပြန်လာရင်တော့တခြားဒီအလို့သဘောဆွေးနွေးနိုင်ဖို့လမ်းကြောင်းတော့နည်းနည်းပွင့်မလို့တော့ထင်တာလား။ issue base တွေပေါ်လာနိုင်တယ်လို့ပြောတယ်နော်အာဒီအထူးကိုလည်းဆက်လာနိုင်တယ်လို့ပြောတယ်
တကယ်တော့ဆရာနာသိပြီးနှစ်နှစ်မြောက်မှာဖြစ်လာတဲ့ဒီတက်မတော်နေ့အခမ်းအနားကနေရှေ့ဆက်ပြီးနိုင်ငံရေးစီးပွားရေးအပြောင်းလဲတစ်ခုဖြစ်လာမလားလို့တချို့ကတော့စောင့်ကြည့်နေကြပါတယ်ခင
်ကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်နားဆင်ရတာပါအခုတကားမြန်မာနိုင်ငံတဝမ်းလူ့အခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒေါ်အတန်အစီအစဉ်ကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့တရားစီရင်ရေးကျင့်သုံးတွေလိုက်နာမှုမရှိတော့တဲ့တရားရေးစနစ်အကြောင်းကိုတင်ပြထားပါရယ် Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါရယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဘတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါရယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါရယ်စစ်ကောင်စီထိန်းချုပ်ထားတဲ့တရားရုံးတွေကညှတာတဲ့တရားစီရင်မှုမရှိတဲ့လောက်ကိုရှားပါးနေပါတယ်။ဒီစနစ်ကြမှာရာပေါင်းများစွာသောအတိုက်ခံနိုင်ငံရေးသမားတွေထောင်သွင်းအကျဉ်းချခံနေရပါတယ်။ဒီတစ်ပတ်မှာတော့မြမတရားရေးစနစ်နဲ့ညှတာမှုမရှိတဲ့တရားစီရင်အကြောင်းတွေကိုလေ့လာရမှာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
မြန်မာမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးခံရသူတထောင်နီးပါးရှိပြီးအဲ့ဒီတဲက850လောက်ဟာထောင်ဒဏ်ချမှတ်ခံထားရရဲ့လို့စောက်ကြီးလေးလိုက်ရေးအဖွဲ့တွေကဆိုကြပါတယ်။နိုင်ငံမှာစစ်တပ်ကအာဏာလုယူလိုက်ကြတဲ့ကတရားဥပဒေစိုးမိုးရေးဆိုတာလုံးဝပြတ်သုံးသွားပါတယ်။အထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုနှစ်ညတတစီးရင်ဆုံးဖြတ်ကြရင်မရှိတော့ဘူးလို့ဝေဖန်ရေးသမားတွေကဆိုပါတယ်။အနာရှင်ထိန်းချုပ်ထားတဲ့တရားစီရင်ရေးအကြောင်းကိုပြောပြနိုင်တဲ့မြို့နယ်တရားသူကြီးဟောင်းတဦးနဲ့ဒိုးအတန်ကအဆက်အသွယ်ရခဲ့ပါတယ်။တရားသူကြီးကိုဦးတန်းစင်လို့ဒီဆောင်မမှာအမည်ပြောင်းလဲအသုံးပြုထားပါတယ်။စစ်တပ်အနာသိမ်းပြီးလေးလအထိမြို့နယ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပေမဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်း တရားရုံးတွေကိုရောက်လာတဲ့ညွှန်ကြားချက်တွေအပေါ်ပဝင်မကြလို့အလုတ်ချွတ်ခဲ့ပါတယ
်စစ်ကောင်စီကနေပြီးတော့ဒီတရားစီရင်ရေးကဒီအကြီးအကဲတွေကိုဘယ်လိုညွှန်ကြားလဲဆိုတာတော့ကျွန်တော်တို့မသိဘူးတိုးတော်လည်းပဲကျွန်တော်တို့ကိုဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်လို့ရှိရင်တနိုင်တွေကျွန်တော်ချုံမေးပေးကြဖို့ပေါ့တနိုင်တွေချုံမေးပေးပါမငင်းပါနဲ့ဒီအမကန်တွေနဲ့ပတ်သက်ပြီးလို့ဆိုလို့ရှိရင်လည်းဒီအခုလက်ရှိမြို့မှာရှိနေတဲ့ဒီအုပ်ချုပ်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်ပါဆိုပြီးတော့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ကိုပြောတဲ့အရာတွေတော့ရှိလာတယ်ပေါ့လေအဓိကကကျွန်တော်တို့ကတရားစီရင်ရေးကိုလှုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့ကဒီအုပ်ချုပ်ရေးမှန်တိုင်းနဲ့ကျွန်တော်တဘောအရာဆိုရင်ဘာမှတိုင်ပင်စရာမလိုဘူးလေကျွန်တော်တို့ကတရားစီရင်ရေးဆိုတာလွတ်လပ်တဲ့မှန်တိုင်းတစ်ခုဖြစ်တာ哦
ဥတန်းစင်ရဲ့ခင်ယူချက်ကိုအာနာသိမ့်ပြီးနောက်ပိုင်းတူကင်တွေရတဲ့ပထမဆုံးနိုင်ငံရေးနဲ့သက်ဆိုင်တဲ့အမှုမှာတွင်တွေးတိုးဆန်းခံခဲ့ရပါတယ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲဦးဆောင်သူတဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့စွဲတင်လာခဲ့ပါတယ်။အာဏာရှင်ဆန့်ကျင်သူတွေကိုစွဆွဲနေကြအတိုင်းကိုဗစ် -19 ရောဂါကူးစက်ပြန့်ပွားနေတဲ့ကာလမှာပြည်သူလူထုကိုရောဂါပိုးကူးစက်အောင်လုပ်တယ်လို့စွဆွဲခင်ရတာပါ။ဦးတန်းစင်ကဆန္ဒပြပွဲဦးဆောင်သူကိုဒီပုံမှန်နဲ့တရားစွဲတင်တယ်လို့မယူဆတဲ့အတွက်ချုံမိတ်မပေးခဲ့ပါဘူး။ဒါပေမဲ့သူ့ကိုသူတက်ကခရိုင်တရားသူကြီးအပြင်ခရိုင်ရဲမှုမြို့နယ်မှုတွေနဲ့ပြည်နယ်တရားသူကြီးအချီပါဒီအမှုကိုဆက်လုပ်ဖို့ဖိအားပေးရခံခဲ့ရပါတယ
်သူကထွေဖွဲ့ခိုင်းတဲ့ရည်ရွယ်ချက်ကရှိတယ်ဒီရာဇဝတ်ထွေမှုဖွဲ့ခိုင်းတဲ့ရည်ရွယ်ချက်ကဘာလို့ဖွဲ့ခိုင်းတော့ဆိုလို့ရှိရင်ကျွန်တော်တို့ကတရားသူကြီးတယောက်ကအမိန့်ချလိုက်တယ်ဆိုလို့ရှိရင်ချပြီးသားအမိန့်ကိုပြင်ဆင်ခြင်းတယ်ဆိုလို့ရှိရင်ချထားတဲ့အမိန့်ရှိမှပြင်လို့ရတာ哦အခုယမန်ညင်းတဲ့ကိစ္စမှာကြတော့ဥပဒေရဟိုကဒါကကျွန်တော်တွေ့ကြုံခဲ့တဲ့အတွေ့အကြုံကျွန်တော်လေ့လာရတဲ့လေ့လာမိသလောက်ကတော့ဒီယမန်ညင်းတဲ့ကိစ္စမှာထွေမှုဖွင့်စရာမလိုဘူးဆိုပြီးတော့ကျွန်တော်တို့ဆွနဒီရာဇဝတ်မှုတွေပုံစံမှာလည်းပြောစာရှိရတခြားဆရာကြီးတွေရေးထားတဲ့စာတမ်းတွေလည်းရှိတယ်ပေါ့ဒီရလို့တွေရှိတယ်သူကဖွင့်ခိုင်းတဲ့ရည်ရွယ်ချက်ကဟိုကျွန်တော်ကမပေးဘူးဆိုလို့ရှိရင်ဘောခေရဲသူကြီးကယမန်ချုပ်မိတ်ကျန်ပေးမဲ့နေသားမျိုးပေါ့
နောက်ဆုံးမှာတော့ချုံမိတ်ပေးဖို့လုံလောက်တဲ့အကြောင်းပြချက်မရှိဘဲနဲ့ခရိုင်တရားသူကြီးကချုံမိတ်ပေးခဲ့ရလို့ဦးတန်းစင်ကပြောပါတယ်။ကမ္ဘာနိုင်ငံပေါင်း139နိုင်ငံကိုစစ်ကြမ်းရယူထုတ်ပြန်ထားတဲ့ World Justice Project ရဲ့တရားဥပဒေစိုးမိုးရေးအညွှန်းအိမ်မှာလည်းမြန်မာဟာ2020လောက်ကကမ္ဘာအဆင့်132မှာရှိနေရကနေ128ထိဆင်းသွားပါတယ်။အရှိတောင်အာရှမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်ဒုတိယတရားဥပဒေစိုးမိုးမှုအနည်းဆုံးနိုင်ငံဖြစ်သွားပါပြီ။ကမ္ဘောဒီးယားမှာတော့ဝန်ကြီးချုပ်ဟွန်စင်ကသူ့တိုက်ခိုက်မှုကိုနှုတ်ပိတ်ဖို့အတွက်အမဲလို့လို့တရားရုံးတွေကိုအသုံးချခဲ့ရပါမြန်မာမှာတော့အတိုက်ခိုက်နိုင်ငံရေးသမားများစွာဟာဖမ်းဆီးခံရပြီးနှစ်ရှည်ထောင်ဒဏ်ချခံနေရပါတယ်ပြည်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွန်းမြေကတော့အကြတိမှု၅မှုအပါအဝင်အမှု၇မှုနဲ့တရားစွဲဆိုခံရပြီးထောင်ဒဏ်180ကြားခံခဲ့ရပါတယ်ဒါဟာအာဏာရှင်ကိုခိုင်မာတဲ့စိတ်ဓာတ်နဲ့မပြောင်းလဲပဲဆန့်ကျင်တဲ့အမားဖြစ်သူရဲ့သဘောထားကိုအညှိုးထားပြီးချတာလို့ဒေါ်နန်းခင်ထွင်းမြည်ရဲ့မောင်ဖြစ်သူကပြောပါတယ်
။တစ်တက်ကတော့သူကအညှိုးအသေးနဲ့ချလိုက်တယ်သူကကျွန်တော်တော့ဒီလိုပဲမြင်တာ။ဘာဖြစ်လဲဆိုတော့သူတို့ပထမခေါ်ပြီးတော့ထိန်းလိုက်တယ်နှစ်ရက်ပြီးတော့အိမ်ပြန်မှာအခြေချုပ်ဆိုပြီးတော့သူတို့နေထိုင်တဲ့အိမ်ပြန်ထွက်လိုက်တယ်။ဒါနဲ့ဘောထားမှာမပြောင်းဘူးဆက်ပြီးတော့ပဲရင်းမလို့ဆက်ကျင်နေတဲ့ဘောထားတွေတွေ့တယ်ကြည့်ပြန်ကြံခေါ်ပြီးတော့ဟိုဒီအဆက်ထောင်နဲ့ထက်လိုက်တော့တရားပြည်ရည်ယူလို့ကျွန်တော်တို့ကအကြုံကျေမှုမရှိဘူ
းဒေါ်နန်းခင်ထွေးမြေကြားခံရတဲ့ထောင်နံကို February 12ရက်နေ့ကထပ်ဝက်လျှော့ချလိုက်ပြီးမဲ့ပြစ်တံကြားစရာအကြောင်းမရှိပဲကြားခဲ့ရတဲ့သူအတွက်ဘာမှမထူဘူးလို့သူကပြောပါတယ်ဒေါ်နန်းခင်ထွေးမြေလိုပဲကရင်ပြည်နယ်စီမံဘဏ္ဍာနဲ့စီပင်တရားရေးဝန်ကြီးဦးတန်းနိုင်ဟာလည်းနှစ်90ကျော်ထောင်နံကြားခံထားရပါတယ်ဒီလိုနှစ်ရှိထောင်နဲ့ကြားခံရမယ့်အမှုတွေအတွက်ရှင်းနေတရားအနေနဲ့နိုင်ရွယ်တော့အမှုတယ်နဲ့တွေးဆောင်ခွင့်ရခဲ့ရလို့ဒေါ်နန်းခင်ထွေးမင်းနဲ့ဦးသန်းနိုင်တို့ရဲ့ရှင်းနေဦးစော့မင်းနိုင်ကဆိုပါတယ
်ဝေဒနာခံစားနေရတာယောဂခံစားနေရတာအမှုတယ်ဝေဒနာခံစားနေရတဲ့ဝေဒနာရှင်ဝေဒနာရှင်ခံစားချက်ကိုစေကုတပေးမဲ့ဆရာဝန်အမှုတယ်တရားရဲ့ဖြစ်စဉ်ကိုပြောပြပေးမဲ့ပြောပြချက်ပြီး insertion တွေညွှန်ကြားချက်တွေကိုနားထောင်ပေးမယ်ရှင်းနေရအဲ့ခွင့်ရည်တွေကိုမရဘူးဆိုရင်ဝေဒနာခံစားနေရတဲ့တယောက်ကသွေးတွန်းနေမှမသိပဲနဲ့ကင်ဆာဆေးတွေသွားအွန်နေအနာကျဆေးချနဲ့ညံ့ညံ့ပြေးလိမ့်မယ်အဲ့လိုပဲအမှုတွေတယောက်ရဲ့ ကျစ်စင်ကိုတိတိကျကျနဲ့ခြေရရကကနနမတိရတဲ့ရှင်းနေတယောက်ရဲ့အမှုလိုက်ပါဆောင်ရဲ့ပေးမှုဟာလေအဲဝေနာခန်းစားနေရတဲ့အမှုတွေရဲ့ဖြစ်စဉ်တွေကိုမတိရနဲ့လိုက်ပါဆောင်ရဲ့သူရဲ့ကျင့်မှုပြစ်ဒဏ်တွေအတွက်ကိုကောင်းစွာခုခံချေပါခွင့်မပေးခဲ့လိုက်နိုင်ဘူးဒါကြောင့်အဲ့ခွင့်ရေးတွေဆုံးဆုံးခြင်းဟာအမှုတွေခွင့်ရေးဆုံးဆုံးခြင်းဆင်းနေတယောက်ရဲ့ခွင့်ရေးဆုံးဆုံးခ
ခဲ့ဘူးလို့ဦးစောမင်းလိုင်ကပြောပါတယ်။အရက်ဘက်ရဲ့အချင်းဦးစည်းဌာနကရဲ့တရားသူကြီးတရားရုံးစည်းရေးနဲ့တပ်တွေရဲ့ရှေ့မှာလွတ်လပ်လပ်မရှိပဲအမှုတွေစီကညွှန်ကြားတာတွေကိုနားထောင်ခဲ့ရတယ်လို့ဦးစောမင်းလိုင်ကဆိုပါတယ်။2020ပြည်နယ်ရွေးကောက်ပွဲရလဒ်ကိုလက်မှတ်ခံပေးအာဏာသိမ်းခဲ့တဲ့စစ်တပ်ဟာရွေးကောက်ပွဲအကျဉ်းအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီဝင်များစွာကိုပြစ်မှတ်ချခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာထောင်ဒဏ်6နှစ်ချခံထားရပြီးနောက်ထပ်ပုံမှန်12ခုနဲ့လည်းတရားစွဲခံထားရဆဲပါ။သူမဟာထောင်ဒဏ်100အထိချမှတ်ခံရနိုင်တဲ့ပုံမှန်တွေနဲ့တရားစွဲခံရပြီးရင်ဆိုင်နေရပါတယ်။ဒီလိုလုပ်တာဟာနိုင်ငံရေးလက်ကွပ်တစ်ခုဖြစ်ပြီးသူမရဲ့ဩဇာလွှမ်းမိုးနိုင်မှုနဲ့သူမကိုနိုင်ငံရေးလောကတွေကဝေးသွားအောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေရဖြစ်တယ်လို့လူအခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုနေကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ဟာလည်းနိုင်ငံတကာနဲ့ပြည်တွင်းမီဒီယာတွေနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရကိုယ်စားလှယ်တွေနဲ့တခြားသောအဖွဲ့အစည်းတွေကိုစကားပြောဆိုခွင့်တားမြစ်ခံထားရတယ်လို့ NLD ကတာဝန်ရှိသူတဦးကပြောပါတယ်။လက်ရှိမှာတော့လွှတ်တော်ကိုယ်စားလှယ်92ဦးအပါအဝင်NLD ပါတီဝင်600ကျော်ဖမ်းဆီးခံရဆဲဖြစ်ပြီးစစ်ကြောရေးမှနှိမ့်ဆက်ခံရတာနဲ့ထောင်တွင်းကျန်းမာရေးဆောက်ရှောက်မှုတွေမလုံလောက်တာကြောင့်16ဦးတေဆုံးခဲ့ရတယ်လို့ပါတီထုတ်ပြန်ချက်အရသိရပါတယ်။တရားသူကြီးဦးသန်းစင်ကတော့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ဆိုလို့ရှိရင်အမျိုးသမီးတယောက်လည်းဖြစ်တယ်။အသက်အရွယ်အပြင်လည်း80ကျော်ပြီပေါ့လေ။ဒါမျိုးတွေဆိုလို့ရှိရင်ဥရီမှာဆိုလို့ရှိရင်တို့အမကပေးလို့ရတယ်ပေါ့လေ။ပေးနိုင်တယ်ပေါ့ဒီအရာကိုဘာကြောင့်မပေးဘူးဆိုတာကတော့သူတို့စစ်ကောင်စီခိုင်းတရားတစ်ခုတည်းအခုလက်ရှိတရားရုံးမှာတာဝန်ဆန်းဆောင်နေတဲ့လူတွေဒီစစ်ကောင်စီခိုင်းတဲ့အတိုင်းလုပ်နေကြတဲ့လူတွေကများတယ်ပေါ့လေဟိုစစ်ကောင်စီလက်အောက်မှာဒီကျွန်တော်တို့ရာခိုင်နှုန်းအဖြစ်ရည်မယ်ဆိုလို့ရှိရင်98ရာခိုင်နှုန်း99ရာခိုင်တုံးတီကဒီစစ်ကောင်စီခိုင်းတဲ့အတိုင်းတွေပဲလုပ်နေတာလွတ်လပ်စွာဥပဒေနဲ့အညီကိုယ်စင်ကျင်လုံးတရားနဲ့အညီဆောင်ရွက်နေတဲ့အဲတရားသူကြီးတွေကမရှိတော့လောက်ရှားသွားတာဖြစ်တဲ့အတွက်ကြောင့်မလို့တရားရှင်ရေးစနစ်ကြီးတစ်ခုလုံးကဟိုပျက်စီးသွားပြီးပြက်ပြားသွားပြီလို့တော့ပြောလို့ရပါတယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်တို့တန်တန်နှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA ကနေအတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ဒုတိယပိုင်းမှာသတင်းပေးပို့ချက်တပုတ်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing 2 Channel 101ဒါမှမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
VOA American တန်ရဲ့တနင်္ဂနွေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အဲ့ဒီအထက်ကကြားရမှာတခုကတော့
ဒီမြန်မာနိုင်ငံမှာတော့လူနည်းစုနဲ့ပတ်သက်လို့ဥပဒေအရဖွင့်ဆိုထားတာတော့ကျွန်တော်သတိမထားမိဘူး။ဒါပေမဲ့ဒီဗမာနိုင်ငံမှာလူနည်းစုတွေရှိတယ်။အဲဒီလူနည်းစုတွေရဲ့အခွင့်အရေးတွေကာကွယ်ဖို့လိုတယ်။ပညာရေးအခွင့်အရေးတွေကာကွယ်ဖို့လိုတယ်။ဒါကြောင့်လူနည်းစု
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအပြည့်အစုံနားဆင်ကြရမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုထုတ်လွှင့်ပေးပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြောက်ရီလမ်းမကြီးနဲ့မြောက်ရီဝေါ်လီလမ်းမကြီးတွေကိုစစ်ကောင်စီက KNU ကိုတိုက်ခိုက်ဖို့အတွက်ထောက်ပံ့ရေးလမ်းကြောင်းအဖြစ်အသုံးပြုနေတဲ့အတွက်ကြောင့်မော်တော်ယာဉ်တွေဖြတ်တန်းသွားလာတာကူးတန်းရောင်းဝယ်တာတွေကိုဒီကနေ့မတ်လ29ရက်နေ့ကစပြီးတော့ယာယီရက်ဆိုင်ဖို့ KNU တပ်မချောင်းနဲ့ပူးပေါင်းအဖွဲ့ဝင်တွေကအသိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကထိုင်းမြန်မာနယ်စပ်ကနေအခုလိုပေးပို့ထားပါတယ်
။ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်လေးကေကော်နဲ့ကော့ကရိတ်မြို့တောင်ပိုင်းမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဖယ်ရှားပေးဖို့ KNU တပ်မချောင်းကသတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတိုက်ရင်အားတွေတိုးချဲ့ပြီးနေရယူလာတဲ့အတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပါတယ်ဒီအတွက်စစ်ကောင်စီဘက်ကအရက်သားတွေကိုအကာအကွယ်ယူပြီးတိုက်အင်အားတွေတိုးချဲ့လာသလိုစစ်ကောင်စီတပ်တွေသွာလာလှုပ်ရှားဖို့နဲ့ထောက်ပံ့ရေးအတွက်အသုံးပြုနေတဲ့ကော့ကရိတ်မြဝီလမ်းမနဲ့မြဝီဝလီလမ်းမကြီးတွေကိုမတ်လ29ရက်နေ့ကစပြီးပြည်သူတွေကုန်သွယ်တာသွာလာတာတွေကိုမလုပ်ဖို့အတွက် KNU ကသတိပေးခဲ့တာဖြစ်ကြောင်းကရင်မျိုးသားစည်းရုံးနိုင်ငံတကာဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်
အကြောတော့ဒီနေ့ထုတ်လိုက်ပါပြီ26ရက်နေ့ဇွဲနေပေါ့နော်ဒါစလာအဲ့ဒါတော့အရှာပုဂ္ဂိုလ်ရောက်ပြီလမ်းရဲ့နောက်တော့ဟိုကြောင့်ဒီနောက်ဒီနဲ့ဝေါ်လီလမ်းမကြီးကိုပိတ်ထားလိုက်ပြီဆိုတော့ဒါဟိုကြောင့်ဆစ်ဖြစ်တဲ့အချိန်ခါဆိုတော့ဒါတော့မသွားသင့်မလားသင့်တဲ့အနေအချိန်အချိန်ပါတရားလုံးတယ်လို့နားလည်ရမယ်ပိုစစ်ကောင်စီကနေတရားသားတွေကိုစောင့်ကြည့်ယူပြီးတော့ဖြစ်နေချင်မှာဟိုလောက်ချင်လို့လုံနေရခါတိရှိတယ်ဒီဇိုင်းတိုင်းချက်လကောင်းတော့ရှေ့ဟိုထပ်ပေါင်းရင်းလမ်းကြောင်းမှာသူတို့ဖြစ်ရင်ဟိုကြောင့်နော်ထပ်ပေါင်းရင်းပစ္စည်းကားတွေပါလို့ဆိုလို့သူတို့ဟိုစစ်တပ်ပိုင်ဆိုင်တဲ့ဟိုထပ်ပံ့ရေးဟာတွေမတုံးတော့ဘဲနဲ့အရသားဟိုကားကိုထောဆွဲပြီးတော့လုပ်ခဲ့တာတွေအများကြီးရှိလာတယ်။ဒီလိုအချိန်ခါမျိုးမှာတော့ကျွန်တော်တို့ပြောချင်တာကတော့ဒီလိုစစ်ဖြစ်နေတဲ့အချိန်ခါမျိုးမှာတော့ကျွန်တော်တို့အစစ်အချင်းကျွန်တော်တို့ဥပဒေချက်တဲ့စစ်အနာရှင်ကြောက်ဆုံးရေးတော့တော့အဲ့ဒီပုံမှာလူကကျွန်တော်တို့နဲ့ဟိုပူပေါင်းဆောင်ဖို့အများကြီးလိုအပ်ပါတယ်ဒီ
ဒီလမ်းမကြီးတွေကိုအသုံးပြုပြီးပြည်သူလူထုကိုအကာအကွယ်ယူပြီး KNU ရဲ့ဒုပြရာခရိုင်တပ်မ6နယ်မြေအတွင်းကိုစစ်ကောင်စီဘက်ကတပ်ရင်အားတွေပို့နေတယ်လို့လည်း KNU ကဆိုပါတယ်ဒီအတွက်တပ်မဟာ6အတွက်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်လာတယ်လို့လည်းဆိုပါတယ်ဒီအတွက် KNU ဘက်ကနှီးပေါင်းစုံနဲ့စစ်ကောင်စီကိုတုံ့ပြန်မှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်စစ်ကောင်စီဘက်ကဒီရက်ပိုင်းမှာပဲအပြစ်ခတ်ရဲ့စည်းရေးအတွက်စာပို့လာပေးမယ်တစ်ဖက်မှာလည်းတပ်ရင်အားတွေတိုးချဲ့ပြီးမြေပြင်ကကောလေကြောင်းကပါ KNU ကိုထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းဖရိုစော်တော်နီကဆိုပါတယ်
ဝန်ကြီးညမင်းအောင်နေပြီးတော့ကျွန်တော်တို့ဒီ OP ဖန်ဆဲအတွက်ဆပ်ပူရာရှိတယ်လေအဲဒီပုံမှန်ဒီခါရစီအတွက်ဆပ်ပူတဲ့အချိန်ထဲမှာပဲကျွန်တော်တို့ရှိဖို့တအလုံးရင်းနဲ့ဟောဆီလွတ်တဲ့အနေအထားတွေကဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒါတံပြန်ဖို့လိုအပ်လာတယ်လေအဲဒီပုံမှန်ဒါဆဲမှုအဲ့လိုဖြစ်သွားတာပဲလို့ပြောလို့ရတာပေါ့နော်ဟုတ်ကဲ့ဟိုအနေထားရတော့ဆီလွတ်တာတက်ကူဆီလွတ်တဲ့အပိုင်းမှာတော့ဥပဒေကြတော့တော်များများအဲ့ဒါမော်ကီစစ်စံကိုပြန်တက်စံကိုပြန်ပြီးပြန်ပတ်ဖို့အတွက်လုံးရင်းနဲ့ပြန်တော့ဆက်လာတဲ့အခါလို့ရှိဒီကကြတော့တိုက်ပွဲတောက်ဆောက်ဖြစ်တယ်
။ KNU ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိသေးပါဘူး။စာထုတ်တဲ့ပူးပေါင်းတပ်ဖွဲ့တွေကတော့ KNL အမှတ်18တပ်ရင်းအမှတ်28တပ်ရင်းအမှတ်201တပ်ရင်းအမှတ်103တပ်ရင်းတပ်မဟာစစ်ကြောင်း KNDO တပ်ရင်း6နဲ့ KNDO ဗဟိုလုံခြုံရေးတပ်ရင်းအမှတ်16တပ်ရင်းအမှတ်18တပ်ရင်းနဲ့ကော့ကရိတ်မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေဖြစ်ပြီးဒီလမ်းညမှာကုံတွေကလူတွေပါသွားလာတာမလုပ်ဖို့အတွက် KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကမလ26ရက်နေ့နေ့စွဲနဲ့ပြည်သူလူထုကိုမြစ်တာရက်ခံခဲ့တာဖြစ်ပါတယ်။မလ12ရက်နေ့တုန်းကလည်းကော့ကရိတ်မြဝီလမ်းမပေါ်မှာကုံကားတွေပြစ်ခတ်ပြီးရှို့တာခံရပြီး3ရက်ခန့်ရင်အသွာလာတွေပိတ်ခဲ့ပါတယ်ရှင်
။မအေးမှာထိုင်းညမှာနေဆက်ကပြေပို့ထားတာပါ။ဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍအနေနဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာများစွာရှိတဲ့အနေနဲ့အဓိကကျတဲ့ပြဿနာတစ်ရပ်ကတော့လူမျိုး လူများစုနဲ့လူနည်းစုဆက်ဆံရေးပြဿနာပဲဖြစ်ပါတယ်လူများစုလူနည်းစုလို့စဉ်းစားကြတဲ့အခါကဘာမှငါးမျိုးငါးစားခွဲစဉ်းစားလေရှိကြပါတယ်ခွဲခြားဆက်ဆံရေးမဖြစ်အောင်စဉ်းစားတဲ့အခြေခံသဘောတရားတွေကိုဒေါက်တာတိန့်ဝင်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မနက်ကတိုင်းရင်းသားတွေအပြင်အခြားသောလူမျိုးစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတိုင်းငံဖြစ်ပါတယ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတိုင်းငံကိုထူထောင်တော့မယ်ဆိုရင်ဗုဒ္ဓဘာသာဝင်လူများစုပမာဏနဲ့အခြားသောဘာသာဝင်တိုင်းရင်းသားတွေအခြားသောလူမျိုးတွေနဲ့ဘယ်လိုဆက်ဆံကြမလဲဆိုတာအရေးကြီးတဲ့ကိစ္စတရားဖြစ်လာပါတယ်ဒီလိုဆက်ဆံမှုဟာအုပ်ချုပ်ရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရ
ဒီဆက်ဆံမှုလက်တွေဘယ်လိုဖြစ်မယ်ဆိုတော့ကိုသတ်မှတ်ကြမှာဖြစ်ပါတယ်ဒီကနေ့ဒီမိုကရေစီလူ့ခွင့်ရတဲ့ခေတ္တကဘာအစီအစဉ်မှာဆွေးနွေးကြမယ်အကြောင်းအရာကတော့ပြည်ရင်းနယ်ပယ်မှာလူနည်းစုအခွင့်အရေးကိစ္စဖြစ်ပါတယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြန်မာပြည်ရင်းနယ်ပယ်မှာထင်ရှားပြီးဖြစ်လို့ကျွန်တော်အထူးတွေမိတ်ဆက်ပေးဖို့မလိုတော့တဲ့တောက်ထက်တိုင်းနယ်
မာအိန္ဒိယမှာဆိုလို့ရှိရင်ဘာသာရေးအဖွဲ့ဆိုတာတွေ့ရပါတယ်မွတ်စလင်ခရစ်ယာန်ဆစ်ဗုဒ္ဓဘာသာနဲ့ပါစီဘာသာဝင်တွေကိုလူနည်းစုလို့သတ်မှတ်ပါတယ်အဲတော့မြန်မာနိုင်ငံမှာဘောအဲ့ဒီလိုဥပဒေအရဖွဲ့ဆိုထားတာကိုပြုပါတယ်ပါဆရာ
ဒီမြန်မာနိုင်ငံမှာတော့လူနည်းစုနဲ့ပတ်သက်လို့ဥပဒေအရဖွဲ့ဆိုထားတာတော့ကျွန်တော်သတိမထားမိဘူးကျွန်တော်ကလည်းဥပဒေကိုအထူးပြုလေ့လာတာမဟုတ်တော့သတိမထားမိပါဘူးဆယ်ဒါပေမဲ့ဒီဗမာနိုင်ငံမှာလူနည်းစုတွေရှိတယ်အဲဒီလူနည်းစုတွေရဲ့အခွင့်အရေးတွေကာကွယ်ဖို့လိုတယ်ပညာရေးအခွင့်အရေးတွေကာကွယ်ဖို့လိုတယ်ဒါကြောင့်လူနည်းစုတွေကိုအသတ်မှတ်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့လိုဆိုလို့ရှိရင်ကျွန်တော်တို့ဥပဒေအရပြဋ္ဌာန်းဖို့ကကျွန်တော်လိုမလားခင်ဗျာဥပဒေအရပြဋ္ဌာန်းဖို့
ဥပဒေအရပြဋ္ဌာန်းဖို့လိုတယ်အခြေခံဥပဒေမှာရောအဲပညာရေးဥပဒေမှာရောသက်ဆိုင်ရာဥပဒေအသီးသီးမှာရောလူနည်းစုတွေရဲ့အခွင့်အရေးကိုအဲတိတိကျကျသတ်မှတ်ထားဖို့လိုပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီရေဘူးအားဖြင့်ပေါ့နော်လူနည်းစုလို့ပြောကြတဲ့အခါမှာအဲ့ဒီအသုံးလုံးပေါ့ကဘာမှများဘလို့ဖြစ်ဆိုနားလည်ထားကြပါတယ်ဒါနဲ့တစ်ဆက်တည်းပဲပေါ့နော်ဒီနိုင်ငံမှာဆိုရင်ကောလူနည်းစုကိုဘလို့သတ်မှတ်တင်တယ်လို့ကိုသိန်းတွင်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခုနဥတ္တမောင်သံပြောတဲ့အိန္ဒိယမှာတော့ဒါကိုယ်ွယ်ယုံကြည်မှုရသတ်မှတ်တယ်ထင်တယ်တခြားနိုင်ငံတစ်ခုချင်းစီမှာတော့အဲလူနည်းစုကိုဘလို့သတ်မှတ်တယ်ဆိုတော့ကျွန်တော်တိတိကျကျမသိပါဘူးဒါပေမဲ့ပညာရှင်တွေရေးသားတဲ့စာတွေမှာတော့လူနည်းစုနဲ့ပတ်သက်လို့အမျိုးအစား၅မျိုးလောက်အဲခွဲခြားသတ်မှတ်တာရှိပါတယ
်ဟုတ်ကဲ့ပါတယ်ညာနဲ့ခင
်ဗျာလူမျိုးဆိုင်ရာလူနည်းစုတွေနောက်တစ်ခါကိုယ်ွယ်ယုံကြည်မှုဆိုင်ရာလူနည်းစုနောက်ဘာသာစကားဆိုင်ရာလူနည်းစုနောက်လူတန်းစားသတ်မှတ်ချက်ရာလူနည်းစုနဲ့နောက်လိင်ခံယူမှုဆိုင်ရာပေါ့ဂျာမန်နဲ့ LGBT အစရှိတဲ့အဲလိုအမျိုးအစားတွေဖွဲ့ပြီးတော့အဲလူနည်းစုတွေသတ်မှတ်တာကျွန်တော်လေ့လာမှုပါတယ
်ဟုတ်ကဲ့ဒါဆိုရင်မြန်မာနိုင်ငံမှာကောလူနည်းစုကိုဘယ်လိုဖြစ်ဆိုသတ်မှတ်တင်တယ်လို့ကိုသိနေမှုစပါ့
ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာလည်းဒီလူမျိုးနဲ့ပတ်သက်လို့ဆိုရင်ကျွန်တော်တို့ဌာနေတိုင်းသားတွေအဲရှိတယ်လို့တခြားနိုင်ငံဝင်ရောက်နေထိုင်တဲ့အဲလူမျိုးတွေလည်းရှိတယ်လေဌာနေတိုင်းသားအဲဆိုရင်တော့ကျွန်တော်တို့အဲချင်းတို့ကချင်းတို့ကရင်တို့မွန်ပမာရခိုင်ရှမ်းဒီပလောင်လီစုလာဟုအစရှိတဲ့ဖြစ်ပေါ့အဲကျွန်တော်တို့ရဲ့အဲရှေးရခင်တွေကမြန်မာနိုင်ငံကိုအဲကြောင်းရွှေ့နေထိုင်လာကြတဲ့ဌာနေတိုင်းသားတွေနောက်ရိုဟင်ဂျာတွေဒါရိုဟင်ဂျာကတော့ဌာနေတိုင်းသားလားဆိုတာတော့အငင်းပွားနေစေပေါ့လေဒါပေမဲ့ကျွန်တော်တို့နိုင်ငံမှာဝေးဖွားကြီးပင်းတဲ့လူမျိုးတွေဖြစ်ပါတယ်နောက်တခြားအိန္ဒိယຫນွေဘွားတွေရှိတယ်တရုတ်ຫນွေဘွားတွေရှိတယ်နောက်နီပေါနိုင်ငံကဂေါ်တခါတွေရှိတယ်ဒါကျွန်တော်တို့နိုင်ငံမှာအဲနိုင်ငံသားဖြစ်နေနေထိုင်တဲ့လူနည်းစုတွေဒါကလူမျိုးအရာပေါ့လူမျိုးရဌာနေတိုင်းသားကောတခြားနိုင်ငံလာနေလာရောက်နေတိုင်းနဲ့လူမျိုးတွေရောရှိပါတယ်။နောက်ကိုယ်ကိုယ်ယုံကြည်မှုဆိုင်ရာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီဗုဒ္ဓဘာသာအများစုဖြစ်တယ်။နောက်ကိုယ်ကိုယ်တဲ့ခရစ်စတန်ဘာသာရှိတယ်၊အစ္စလာမ်ဘာသာရှိတယ်၊ဟိန္ဒူရှိတယ်၊ဆစ်ရှိတယ်၊နောက်ကိုယ်ကိုယ်တာရှိတယ်။ဒီကိုယ်ကိုယ်ယုံကြည်မှုမှာလည်း ဒီဗုဒ္ဓဘာသာအများစုဖြစ်ပေမဲ့တခြားဘာသာဝင်တွေကလူနည်းစုဖြစ်တယ်။နောက်ဘာသာစကားနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံကိုရှေးယခင်တည်းကဝင်လာတဲ့ဘာသာစကားအုပ်စုတွေရှိတယ်လေ။ဆလုံတို့မိုကင်တို့ဘာသာစကားပြောတဲ့အုပ်စုတွေ။ဒါနောက်ဒီရခိုင်တို့ဗမာတို့လာဟုတို့အစရှိတဲ့ဘာမီးစ်လိုလိုဘာသာစကားပြောတဲ့အုပ်စုတွေဗမာတို့ရခိုင်တို့ကတော့လူများစုဖြစ်ပြီးတော့တခြားလူနည်းစု ဖြစ်သွားတဲ့ဘာသာစကားအုပ်စုတွေလည်းရှိတယ်လေ။ဟုတ်ကဲ့။နောက်ချင်းတောင်မှာဆိုရင်ဒါချင်းတောင်မှာလည်းကုတ်ကီနာကပေါ့ချင်းမှာလည်းဘာသာစကားမျိုးကွဲတွေရှိပြီးတော့တချို့ကာတူများများပြောတယ်တချို့ကလူနည်းစုပြောတော့ဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။နောက်ကချင်အုပ်စုမှာလည်းအလားတူပဲဒီဂျိန်းဘဝကတော့လူများစုဖြစ်ပြီးတော့ရဝမ်တို့လက်ချိတ်တို့ဒါကဘာသာစကားဆိုင်ရာလူနည်းစုတွေဖြစ်လာတယ်။နောက်ကီယင် ဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။နောက်ရှမ်းပြည်မှာတိုင်းဘာသာစကားပြောတဲ့အုပ်စုတွေ။ရှမ်းမှာလည်းပဲဒါဘာသာစကားမြို့ကွဲတွေရှိတော့ဒီဘာသာစကားဆိုင်ရာလူနည်းစုတွေရှိတယ်။ဒါကျွန်တော်တို့မြန်မာနိုင်ငံမှာလည်းဘာသာစကားနဲ့ပတ်သက်တဲ့လူနည်းစုတွေကိုတရားခွင့်ရေးတွေအတမှတ်ပေးဖို့လိုတယ်။နောက်တစ်ခါမတန်ဆွမ်းနေလေမမြင်အာယုံအကြအာယုံစသဖြင့်သူတို့လည်းဒါလူနည်းစုတွေဖြစ်လာတဲ့သ
ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံတကာပညာရှင်တွေထောက်ပြတယ်လို့ပေါ့ကျွန်တော်နိုင်ငံမှာလည်းလူနည်းစုတွေရဲ့ခွင့်ရေးကာကွယ်ဖို့ဆိုရင်လူနည်းစုတွေရဲ့ကိုအတိတ်ပဲဖွင့်ဆိုပြီးတော့အဲ့ဒီလူနည်းစုတွေရဲ့ကိုအတိတ်ပဲဖွင့်ဆိုပြီးတော့အဲ့ဒီလူနည်းစုတွေရဲ့ကိုအတိတ်ပဲဖွင့်ဆိုပြီးတော့အဲ့ဒီလူနည်းစုတွေရဲ့ကိုအတိတ်ပဲဖွင့်ဆိုပြီးတော့အဲ့ဒီလူနည်းစုတွေ အဲ့ဒါနဲ့တပ်ဗမာမြန်မာကပြောနေတဲ့တိုင်းရင်းသားဆိုတဲ့အတိတ်တွေမှာကွဲပြားနေတာနားလည်မှုတွေလွဲနေကြတာလေတော်တော်များများတွေ့ရတယ်ဒါလေးလည်းကိုသိမ့်မယ်နည်းနည်းရှင်းပြပြီးတော့
အဲဟုတ်ကဲ့ဒီ ethnic ဆိုတဲ့စကလုံးကကျွန်တော်တို့နိုင်ငံမှာတော့ဌာနေတိုင်းရင်းသားတယ်လေမွန်တို့ကရင်တို့ကချင်တို့အဲသူတို့ကိုသူတို့ ethnic nationality လို့သုံးတယ်အင်္ဂလိပ်လိုရေးတဲ့ခါမှာ
ဆို
တာဌာနေတိုင်းရင်းသားတယ်ဒါပေမဲ့အမေရိကန်ကျတော့ဒီလိုမဟုတ်ဘူးထင်တယ်အမေရိကန်ကရဲအိန္ဒိယနေရာဌာနေတိုင်းရင်းသားဖြစ်ပြီးတော့ဥမာဥရောပတို့အာရှတို့အာဖရိကတို့ကလာလောက်နေထိုင်တဲ့လူတွေက ethnic ဆိုအဲဒီလိုသတ်မှတ်တယ်လို့ကျွန်တော်နားလည်တယ်အင်္ဂလန်မှာလည်းအလားတူပါပဲအင်္ဂလန်မှာသူရဲ့ဒီဌာနေတိုင်းရင်းသားတွေကအင်္ဂလိပ်လူမျိုးစကော့တလန်လူမျိုးအိုင်ယာလန်ဒါဝေလနေသားတွေဒါတွေကသူတို့ရှေးမဆော့တွေကနေလာတဲ့ဌာနေတွေတိုင်းရင်းသားတွေဖြစ်ပြီးတော့အာရှအနေထိုင်တဲ့ဒါတရုတ်ရွေးဘွားတွေအိန္ဒိယရွေးဘွားတွေအစရှိနေပြီမို့အဲ့ဒါတွေကို ethnic လို့သတ်မှတ်တယ်ဆိုတော့ ethnic လို့သတ်မှတ်ပုံကကျွန်တော်တို့နိုင်ငံနဲ့တခြားဥရောပနိုင်ငံတွေနဲ့နည်းနည်းကွဲလွဲတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒီတိုင်းသားလို့ကျွန်တော်တို့ဖွင့်ဆိုသတ်မှတ်တဲ့အခါမှာတခြားသောလူမျိုးတွေတွေ့ကြနေကြတာနောက်နိုင်ငံသားဖြစ်မှုပြဿနာတွေနဲ့ဆက်နွယ်နေတာကိုတွေ့ရပါတယ်ဒါနဲ့ကျွန်တော်တို့ဆွေးနွေးမယ်ဆိုရင်အခြေအခြေအများကြီးဆွေးနွေးကြရှိပါမှာဒါပေမဲ့ဒီကနေ့မှာတော့ကျွန်တော်တို့ပညာရေးအကြောင်းပြောကြမှာမို့လို့ပညာရေးကဏ္ဍနဲ့ပတ်သက်ပြီးတော့ပဲကျွန်တော်ကိုသိမ့်မျိုးမေးပြစီခင်ဗျာပညာရေးမှာလူနည်းစုအခွင့်ရေးဆိုင်ရာကိစ္စပြီးအချမ်းအဖြစ်ဘယ်လိုမျိုးလောက်များရှိနိုင်မလဲခင်ဗျာ
ဒီပညာရေးမှာကျောင်းနေခွင့်ပေါ့ကျောင်းမှာပညာသင်ယူခွင့်နဲ့ပတ်သက်လို့ဆိုတော့လူနည်းစုတွေမှာအငင်းပယ်ခံရတာတွေရှိတယ်ကျွန်တော်နိုင်ငံမှာလည်းအလားတူအတွေ့အကြုံတွေရှိတယ်တချို့အဲလူမျိုးဆိုင်ရာလူနည်းစုတွေပညာရေးမှာငင်းပယ်ခံရတာရှိတယ်အထူးသဖြင့်တော့တရုတ်နယ်ပွားတွေကအသက်မွန်းချောင်းပညာရေးတွေသင်ကြားခွင့်မရဘူး။နောက်မတန်ဆွမ်းကလေးငယ်တွေကျောင်းကညှင်းပယ်တာရှိတယ်။ဒီပညာသင်ကြားခွင့်ဆိုင်ရာအခွင့်အရေးတွေလိုအပ်တယ်။နောက်တရုတ်ညွန့်နှိုင်းဆိုင်ရာဆိုလူမျိုးတွေမှာတရားနဲ့တရားလူမျိုးတစ်ခုနဲ့တစ်ခုနဲ့မတူတဲ့ညီချင်းမှုတွေတမိုင်းတွေဒလိထုံးစံတွေရှိတယ်။ဆိုအဲ့ဒီဟာကတရုတ်ညွန့်နှိုင်းမှာလည်းဒီလူနည်းစုတွေရဲ့အဲသူတို့အခွင့်အရေးတွေပါဝင်ဖို့လိုတယ်။နောက်ဘာသာစကားဆိုကလေးတွေကသူတို့နားလေတဲ့ဘာသာစကားနဲ့သင်မှပညာရေးမှာပို့ပြီးတော့အောင်မြင်တယ်။အဲ့တော့လူများစုရဲ့ဘာသာစကားကိုပဲဦးစားပေးတင်တဲ့အခါကျတော့လူနည်းစုကလေးတွေမှာဒီဘာသာစကားဆိုင်ရာအခက်အခဲတွေရှိလာတယ်။ဒါကြောင့်ဒီလူနည်းစုဘာသာစကားတွေကပညာရေးမှာလူနည်းစုကလေးတွေသင်ကြားပိုင်ခွင့်ဒါရှိတင်တယ်။နောက်ပညာရေးမူဝါဒတွေရေးဆွဲတဲ့အခါမှာပေါ့ပညာရေးဥပဒေတွေမူဝါဒတွေရေးဆွဲရင်လည်းဒီလူနည်းစုတွေပါဝင်တင်တယ်။ အဲ့မှာလူများစုကရေးဆွဲရင်သူကလူများလူနည်းစုရဲ့အခွင့်အရေးကိုသူတို့ထည့်သွင်းစဉ်းစားဖို့မှာသူတို့အားနေတတ်မိနေတတ်တယ်ဒါကြောင့်ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲရင်လည်းဒါလူနည်းစုဒီကိုယ်စားလှယ်တွေပါဝင်တဲ့နော်အနေအဆုံးအစဉ်အကြောင်းအဆင့်မှာလည်းပဲဒီအကြောင်းရဲ့မူဝါဒတွေရေးဆွဲချမှတ်တဲ့အခါမှာဒါလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းပါဝင်တဲ့နယ်လို့ကျွန်
ဘယ်ကတည်းကမှရှိတတ်တဲ့လူမျိုးတွေရဲ့အပေါ်ဖြစ်ပါတယ်။နိုင်ငံတိုင်းလူမှာဌာနတိုင်းအားတွေရှိသလိုရွှေပြောင်းနေထိုင်ကြတဲ့အခြားလူမျိုးတွေလည်းရှိကြပါတယ်။အဒီလူမျိုးတွေနဲ့ဆက်ဆက်ပြီးလူပြားစုလူငယ်စုဆိုတဲ့ဆက်ဆံရေးသဘောတွေလည်းရှိလာပါတယ်။ဒီဆက်ဆံရေးကဒီနေ့ကမ္ဘာမှာခွဲခြားဆက်ဆံတဲ့သဘောမဖြစ်ဘူး။အင်မတန်ကိုအရေးကြီးပါတယ်။မြန်မာနိုင်ငံကြုံတွေ့နေရတ
ဒီလိုရှိသောကြောင့်မတော့လူများစုလူနည်းစုလို့သတ်မှတ်တဲ့အခါမှာဌာနေတိုင်းသားသဘောအရလူမျိုးသဘောအရယဉ်ကျေးမှုသဘောအရလူမျိုးအုပ်စုတစုဟာတခြားအုပ်စုတွေပေါ်မှာအင်္ဂလိပ်လို subordinacy လို့ခေါ်တဲ့အထက်ကြီးသဘော lay out ခံသဘောဦးစားပေးအလေးမထားသောသဘောအထင်သေးခံသဘောတွေရှိနေသလားဆိုတဲ့အချက်ကတော့ချက်ဖြစ်တယ်လို့ပြောပါတယ်လူရည်အနေများကအဓိကမကြဘူးလို့လည်းဆိုပါတယ်အထက်ကြီးရနေတဲ့အုပ်စုတွေကိုသွားမြင်ရင်တော့သူတို့လူဖွဲ့စည်းမှာအဲ့ဒီသဘောမျိုးတရှိမနေပါဘူးလို့ပြောတတ်ကြပါတယ်ဒါပေမဲ့လူမင်းစုကိုသွားမြင်ရင်တော့အဲ့ဒီသဘောမျိုးတရှိနေတယ်လို့ဖြေတတ်ကြတာကိုလည်းနိုင်ငံတိုင်းလူလူမှတွေ့ရပါတယ်ဆရာဆိုင်ခိုင်းလိုက်ရင်မန္တလေးရောက်ရှမ်းပြည်ရောက်အချင်းဟာဘာနဲ့တခြားလူမျိုးတွေရဲ့တည်ဆဲဆက်ဆံရေးသဘောကိုပြနေတယ်လို့လည်းပြောကောင်းပြောနိုင်မှာပါလူများစုလူနည်းစုနဲ့လူမျိုးခွဲခြားဆက်ဆံရေးကိုလက်တွေ့မူဝါဒအဖြစ်ရေးဆွဲအကောင့်ထဲပေါ်ရတဲ့အခါမှာတော့စဉ်းစားရတဲ့တခြားအကြောင်းပြန်တွေလည်းရှိလာပါတယ်တင်မြောင်နဲ့ဝဲမြောင်နဲ့ဖြစ်လာပါတယ်ဒီအကြောင်းတွေကိုဒုတိယပိုင်းဖြစ်ဆရာသိန်းတွေနဲ့ဆက်လက်ဆွေးနွေးပြပြပါမယ်ကျွန်တော်တမောင်ဆောင်ပါ
လူများစုလူနည်းစုဆက်ဆက်ရေးအကြောင်းဦးတင်မောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ကွန်ရက်နဲ့ခေပြန်ကဘာအစီအစဉ်ဖြစ်ပါတယ်။အဲဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကလူမျိုးတုံးတတ်ဖြတ်မှုလူသားမျိုးနွယ်ကိုထိခိုက်ပျက်စီးစေတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကမြန်မာစစ်တပ်အနေနဲ့ထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်ဖို့မြန်မာခီးစင်မှာတိုက်တွန်းခဲ့တယ်လို့ပြောပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုမတ်အေးတန်တာကျော်နဲ့ကိုဝင်းခတ်မောင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်မှာမြန်မာစစ်တပ်တပ်ဖြတ်နှိမ်နှင်းမှုတွေဟာလူမျိုးတော်တပ်ဖြတ်မှုဖြစ်နေအမေရိကန်အစိုးရကသတ်မှတ်လိုက်ပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုလူမျိုးတော်တပ်ဖြတ်ပြီးတော့လူသားမျိုးတွေကိုထိခိုက်ပျက်စီးစေတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့လို့အတည်ပြုကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမေလ22ရက်နေ့မှာပဲကြေညာသွားတာပါ
။ The genocide was committed 7 times. Today marks the 8th. As I've determined that members of the Burmese military committed genocide and crimes against humanity against Rohingya.
ဒုတိယကမ္ဘာစစ်အတွင်းကဂျူးတွေအစုလိုက်ပြောင်းလိုက်တပ်ဖြတ်ခံရတဲ့ဖြစ်ရပ်တွေပြထားတဲ့ဂျူးလူမျိုးတော်တပ်ဖြတ်မှုအောက်မေ့ပွဲပြတိုင်းမှာကျင်းပတဲ့မြန်မာနိုင်ငံဆိုင်ရာအခမ်းအနားမှာဝန်ကြီးအန်တိုနီဘလင်ကင်အဲ့လိုပြောသွားတာဖြစ်ပါတယ်။အဲ့ဒီပြတိုင်းမှာလူမျိုးတော်တပ်ဖြတ်မှုစီဥတည်နေတဲ့မြန်မာနိုင်ငံဆိုတဲ့ပြောက်ကန်းကိုလည်းဝန်ကြီးဘလင်ကင်ကြည့်ရှုခဲ့ပါတယ်။အခင်းဖြစ်ရပ်တစ်ခုကိုလူမျိုးတော်တပ်ဖြတ်မှုဖြစ်နေတဲ့တရားဝင်မတက်မတ်ခင်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအချက်အလက်ဥပဒေအကြောင်းအရာတွေကိုနိုင်ငံကိုယ်စားတာဝန်ယူစစ်ဆေးရတာဖြစ်ပါတယ်။ကမ္ဘာမှာလူမျိုးတော်တပ်ဖြတ်မှုပေါင်းခုနှစ်ခုရှိရလို့အမေရိကန်ပြည်အောင်စုကစစ်ဆေးဆုံးဖြတ်ထားပြီးမြန်မာနိုင်ငံကဖြစ်ရက၈ခုမြောက်ဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါရစ်အထောက်အထားအချက်လက်တွေနိုင်ငံရေးဝန်ကြီးဌာနလက်အောက်ဥရေရေးရာဌာနရဲ့သုံးသပ်ချက်တွေကိုအခြေခံပြီးတော့အခုလိုဆုံးဖြတ်ထားဖြစ်သလိုတခြားလွတ်လပ်တဲ့အဖွဲ့တွေရဲ့တွေးရှိချက်တွေကိုပါထည့်သွင်းစဉ်းစားခဲ့တယ်လို့လည်းဝန်ကြီးကပြောပါရစ် ကျူးလွန်မျိုးတော်တပ်ဖြတ်မှုအောင်မေးပွဲပြတိုင်းဟိုလိုကော့စ်ကြားတိုက်ကလည်းတရားလွတ်တဲ့ဆန်းစစ်တုံးသက်ချက်တစ်ခုပြုလုပ်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတော်တပ်ဖြတ်မှုနဲ့လူသားမျိုးနွယ်တို့ပေါ်မှာရာဇဝတ်မှုကျူးလွန်ခဲ့ကြောင်း 2018ခုနှစ်ကထုတ်ပြန်ခဲ့တာပါမြန်မာစစ်တပ်ကတော့အခုလိုမျိုးအမေရိကန်အစိုးရကလူမျိုးတော်တပ်ဖြတ်မှုအဖြစ်နဲ့တရားဝင်သတ်မှတ်လိုက်တာကိုပယ်ချသွားပါတယ်အဲ့လိုကြမ်းဖက်မှုမျိုးအစိုးရအနေနဲ့ရောတက်မတော်အနေနဲ့ပါ လုံဆောင်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရကဗီဒီယိုကိုပြောပါတယ်။ဒါမဲ့လည်းဖြစ်မှုကျူးလွန်ရတဲ့စစ်သားတချို့တော့ရှိခဲ့တယ်လို့ဝန်ခံပြောဆိုပါတယ်။မြန်မာနိုင်ငံရဲ့ NUG
ဒီမနက်ကငိုဖမ်မာဆုံးချိန်3ရက်ကြာတွားရောက်ခဲ့တဲ့အာဆီယံ2ခုစလဲကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ခွန်ဟာမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေလုပ်တဲ့အခါထိမ့်သိမ့်လို့ဖို့သူ့ခီးစင်မှာတိုက်တွန်းခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။လူသားချင်းစာနာမှုတီးဒီမြန်မာနိုင်ငံရဲ့ရှောင်းနေပေမဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်ဇဝတ်တဲ့နေရာ အမှုရှင်ဆိုင်နေတဲ့ဖြစ်တဲ့အတွက်တွေးဝင်မပေးနိုင်ဘူးလို့စစ်ကောင်စီကညှင်းဆိုခဲ့တယ်လို့အထူးကိုယ်စားလှယ်ကဆိုပါတယ်။အာဆီယံထုတ်ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးမေအောင်နိုင်တဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂနဲ့အာဆီယံတန်အရာရှိတွေနိုင်ငံရေးပါတီခေါင်းဆောင်တို့ပြောတယ်ပါ။တွေ့ဆုံခဲ့တာပါ။သူနဲ့တွေ့ Dilo Asia to go the lane at Mugani, Jala Gauni, Pilabu, Mjolin Tayao, Twiso Mugere, Pizu Party Ogata, Uko Kojiga, Fiuigo, Piovare, Asia to go the lane, Mimanang Kizeha, Mima Pizu, Miazu, Sanane, Downso Murigo, Lilu Shupi, Sikonsiko, Taukan, who Bebo Dwayo de Kizem, you, Pinne, so be a Yapa Lupezi, Donze Joga, Jinja Jeto, Gangwa Kejavare.
မြန်မာစစ်တပ်ဟာမနစ်ကအာဏာသိမ်းပြီးနောက်တနေ့မှာပဲရုပ်ရှားစစ်စင်ရေးတွေနဲ့ပြတ်ဖွဲ့ပြီးခြားထားပြီးလက်နက်မဲ့ပြည်သူတွေကိုအသက်သေးခြင်းနဲ့လက်နက်တွေအသုံးပြုချေမှုန်းရေးလိုနဲ့ဆိုင်တဲ့အစီအစဉ်တွေကိုဗိုလ်ချုပ်မှုရှိမဲအောင်လိုင်းကိုရိုင်းစီစဉ်ချမှတ်ပေးခဲ့တယ်လို့ဒီသတင်းပတ်တွေမှာထုတ်ပြန်သွားတဲ့အစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်လူမှုကြမ်းမှာအကြော
ဒီကနေ့ရက်တက်ဖွဲ့ဝင်ဟောင်းတွေစတဲ့ဖြင့်ထွက်ဆိုချက်ပေါင်း128ခုပါမှာစစ်သားတွေကိုထုတ်ပေးပြီးတော့မြန်မာစစ်ကောင်းဆောင်တွေကရာဇဝတ်မှုတွေကိုကျူးလွန်ခိုင်းခဲ့တယ်လို့45 လူခွင့်ရေးဖွဲ့နဲ့မြေမြေတပ်တွေနဲ့စစ်တပ်ရဲ့ရဲတပ်ဖွဲ့ဝင်ဟောင်းတွေစသဖြင့်ထွက်ဆိုချက်ပေါင်း128ခုပေါ်မှာအခြေခံပြီးပြုစုထားတာဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့ NLD ပါတီဝင်တွေကိုလုံခြုံရေးအဖွဲ့ကိုညွှန်ကြားထားတဲ့စာရွက်စာနဲ့အထောက်အထားတွေကိုလက်ခံရရှိခဲ့တယ်လို့အတည်ပြုထားရတယ်ကိုရာညှိပန်းနှိမ့်ဆက်ခံထားရတယ်သူတွေရဲ့ထွက်ဆိုချက်တွေကိုလည်းရထားတယ်လို့45 ရိုးဝဲစေဖလိုနာမည်ပေးထားတဲ့ဒီစင်ခံစားရဲမှာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့သူရဲ့လက်ထောက်ဗိုလ်ချုပ်မှုကြီးစိုးဝင်းပါဝင်စစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန့်ရာရှိကြီး62ရောက်ရဲ့အမည်စင်းကိုဖော်ပြထားပြီးတော့သူတို့ကိုစစ်ရာဇဝဲမှုနဲ့လူသားမျိုးနယ်ပေါ်မှာကျူးလွန်တဲ့ရာဇဝဲမှုတွေအတွက်စုံစမ်းစစ်ဆေးတင်တယ်လို့အကြံပြုထားပါတယ်။ကုလသ
တွေ စီးရီးပရိပခါတွေကြုံတွေ့နေရပြီး ကုန်ကျန်းရှားပါးတာကြောင့် မကြခင်ကုန်ထုတ်လုပ်ငန်းတွေ ရပ်နားကုန်နိုင်တဲ့အခြေအနေရှိနေပါတယ် ထွေထွေကုန်စည်နှုန်းတက်တာ လျှက်စစ်မီအလင်းမြောင်မပေးနိုင်တာ စိုက်ပျိုးရေးဒေသတွေမှာနေမီမတည်ငြိမ်တာ ဒီလိုအကျပ်တဲတွေကြောင့်ကုန်စည်ထောက်ပံ့ရေးလမ်းကြောင်း supply chain ပြတ်တောက်သွားပြီး ကဏ္ဍသီးသီးကကုန်ထုတ်လုပ်ငန်းတွေမှာကုန်ကျန်းရှားပါးကုန်တာပါ ในมีมาเอเจเนตด้วยมีมาในงานที่ได้ช่วยกันตั้งดูเรื่องอุบมาเจ็ดตัวลูกใส่จูมูกโชว์ลูกตัวเรามีเส้นสายทาราบะแต่เจ้าไม่ยอมลูกกงเจ้ามีกูร้องท้ายในงานนี้เปลี่ยนตัวเนียร์ลูกสาวตัวกงทั่วโลกเดลงงานเสียดช่วยกับวิวเอโก้เปียวบาร์เอ้กูเนี่ยเด็กกงทั่วโลกมุ่งเป้าจะเส้นตัวเดลสุราที่จะยี่ยาร์เอเชลเลดูปีเรามาไม่ใช่เป็นแม่สิ่งก่อสร้างเอเชลเลดูปิ้วตรงเด็ดเด็ดบริเตนเชสัยไอเอชเอสมาร์เก็ตเย่มาลาเตียนนี่ท mian cha sin ga de lo tong tat tha ba de
myama sit tet ne ko kan ta yan da le na kai mnda ro cha ma 2021 khu ne ogola ga sa tin ga de tai pwae chaung ya yi scan ni ma khulong ni ja ya de sit ti dukkha de 900 law san ne sa ne yai kha pyat taw ni ba de မုံကိုမျိုးဘက်ကိုစက်နဲ့အစားအသောက်ရိတ်ခါကြောက်တွေကိုစစ်ကောင်စီကတည်ဆောင်ွက်ပိတ်ထားသလိုအလို့ရှင်တွေမရှိတာကြောင့်လည်းတခြားဒေသကဖွဲ့စည်းတွေစီကပါအကူအညီတောင်းခံရတဲ့အထိချလာတာပါ။လက်ရှိအခြေအနေအရမုံကိုမျိုးကိုပြင်ပဆန်တဲခွင့်မပေးသလိုကျောင်းနိုင်ငံဘက်ကလည်းတင်သွင်းလို့မရလို့ဒေသတွင်းဆန်တွေကိုဒေသခံတွေအဓိကရှာဖွေဝယ်ယူနေရတာပါ။မုံကိုမျိုးပေါ်မှာစစ်ပြေးဒုက္ခတွေအခုချိန်ထိခု CIO ဌာနချုပ်ရှိတဲ့လိုင်ဇာမျိုးဘက်ကိုစစ်ကောင်စီတပ်တွေကမလ၂၃ရက်နေ့ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်စစ်ကောင်စီဘက်က၄ချိန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွင်လိုင်ဇာမျိုးပြင်ကကရင်တက်စကန်ရှိတဲ့အလန့်ဘွယ်တောင်ကုန်းဘက်ကိုကျရောက်ခဲ့တယ်လို့ကရင်ပြန်ကြားရေးတာဝန်ခံပုံမှုကြီးနော်ဘူးကဗီဒီယိုကိုပြောပါတယ်လက်နက်ကြီးကြီးကြားရ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ံထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
ကမ္ဘာတလွားနောက်မျိုးဆက်တွေအတွက်ဒီမိုကရေစီကိုကာကွယ်နိုင်ဖို့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းစနေနေ့ကပိုလန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်အမေရိကန်သမ္မတဘိုင်ဒန်ဟာအစောပိုင်းမှာပိုလန်သမ္မတအန်ဒရီဒူရာအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးယူကရိန်းပေါ်ရုရှားကျူးကျော်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်ရုရှားရဲ့ဝင်ရောက်ကျူးကျော်မှုကိုခံနေရတဲ့ယူကရိန်းနိုင်ငံကအရက်သားတွေရဲ့လုံခြုံရေးဆိုင်ရာအထောက်အကူဖြစ်နေအမေရိကန်အစိုးရကနောက်ထပ်ဒေါ်လာ300ချထားပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာပါတယ်။ဒါဟာယူကရိန်းပြည်လဲရေးဝန်ကြီးဌာနအနေနဲ့နေဆက်လုံခြုံရေးတရားဥပဒေစိုးမိုးရေးဆိုင်ရာအထောက်အကူဖြစ်ရင်းအစိုးရအဆောက်အုံတွေကိုအကာအကွယ်ပေးရေးကိစ္စရပ်တွေမှာသုံးစွဲနိုင်ဖို့အတွက်ရည်ရွယ်ကြောင်းနိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီဟာကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ဒိုဟာညီလာခံကိုမမျှော်လင့်ပဲတက်ရောက်ခဲ့ပြီးစွန့်ရင်အတွက်ရုရှားစီကရေနံမရတဲ့အတွက်ရေနံကျွေးဝတဲ့နိုင်ငံတွေဘက်ကထုတ်လုပ်မှုတိုးမြှင့်ပေးဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ27ရက်တုန်းကအကျုပ်နိုင်ငံတောင်ပိုင်းဝူဂျိုးမြို့အနီးပြတ်ချခဲ့တဲ့လေယာဉ်မှာလိုက်ပါသွားတဲ့လေယာဉ်ဝန်ထမ်းနဲ့ခီးတဲ့132ဦးလုံးသေဆုံးသွားခဲ့တယ်လို့စနေနေ့မှာတိဝရက်ဖက်လေယာဉ်ပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေကအတည်ပြုကြေညာပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမူကကိုညာဝင်းအောင်ဖြစ်ပြီးတော့အတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအတာရတုဖြစ်ကြပါတယ်တောတာရှင်မြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါခင်ဗျာ
This program has come to you from the Voice of America, Washington.